ထိုင်းနိုင်ငံဘန်ကောက်မှာနှစ်ရက်ကြာကျင်းပတဲ့အာရှပစိဖိတ်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံပြီးဆုံးတဲ့ဆင်းနေနဲ့မှာ American Two သမ္မတကမ်လာဟဲရစ်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုထာတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်ဂျပန်အမေရိကန်ခေါင်းဆောင်တွေဟာထိုင်းနိုင်ငံက APEC ထိပ်သီးဆွေးနွေးပွဲအပြင်ကမ်ဘောဒီးယားမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့ G20 စီးပွားရေးထိပ်သီးနိုင်ငံ20အစည်းအဝေးတွေကိုပါတက်ရောက်ကြတာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲတွေမှာကမ္ဘာခေါင်းဆောင်တွေကြားယူကရိန်းစစ်ပွဲအပြင်ထိုင်ဝမ်ရင်းနဲ့ကိုရီးယားကျွန်းဆွယ်လိုအရေးကြီးစားတွေမှာသဘောထားကွဲလွဲမှုတွေကြုံခဲ့ရပါတယ်။ APEC ထိပ်သီးအစည်းအဝေးမှာတောက်ကြနေတဲ့ကတော့မြောက်ကိုရီးယားကအမေရိကန်ကိုပါရောက်နိုင်စွမ်းရှိတဲ့တိုက်ချင်းပစ်ပယ်ရင်တပ်မစ္စိုင်းတုံးဆန်းသက်ပစ်လွတ်တဲ့အတွက်အမေရိကန်ဖွဲ့ဦးဆောင်တဲ့ဒုသမ္မတကမ်လာဟဲရစ်ကမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။ဒါမဲ့ APEC ထိပ်သီးအစည်းအဝေးကိုအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာကျင်းပမှာဖြစ်ကြောင်းဒုသမ္မတကကြေညာတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်က APEC အလှည့်ကျဥက္ကဋ္ဌရာထူးကိုဒုသမ္မတကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။